ထိုင်းဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝတ်ကမြန်မာနိုင်ငံအရေးကိုကြားဝင်မှုရည်ရွယ်ချက်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့နဲ့သူတွေ့ဆုံခဲ့တာကိုဝန်ခံပြောဆိုလိုက်ပါတယ်။နောက်ပြီးတော့ဒီတွေ့ဆုံမှုကတော့ထိုင်းနိုင်ငံဘက်ကစိုးရိမ်မှုတွေကိုအခြေခံပြီးတော့တွေ့ဆုံခဲ့တာလို့စနေနေ့ကထုတ်တဲ့ Bangkok Post သတင်းစာကိုပြောထားပါတယ်။ထိုင်းမြန်မာနယ်စပ်နေကြားအခြေအနေနဲ့ထိုင်းနိုင်ငံထဲမှာနေထိုင်တဲ့မြန်မာနိုင်ငံသားတွေကိုစောင့်ရှောက်ဖို့ကိစ္စတွေကိုဆွေးနွေးခဲ့တာလို့ပြောပေမဲ့အသေးစိတ်ကိုတော့ပြောဆိုတာမရှိခဲ့ပါဘူး။ပြီးခဲ့တဲ့ March လနဲ့ April လတုန်းက NUG ရဲ့ကိုယ်စားလှယ်တွေအပါအဝင်ရှမ်းပြည်တောင်ပိုင်းကောင်းဆောင်ဗိုလ်ချုပ်ကြီး USIT ကရင် KNU အဖွဲ့ကရင်အမျိုးသားတွတ်တက်ရေးပါတီ KNPP ကချင်မျိုးသားစီယုံ KNO ကကိုယ်စားလှယ်တွေနဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်တွေ့ဆုံခဲ့တဲ့အကြောင်းထိုင်းသတင်းစာတွေမှာရေးသားဖော်ပြခဲ့တာပါမြန်မာနိုင်ငံအရေးကြားဝင်ဆေးဆက်ပေးဖို့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့ကမ်းလှမ်းချက်ကိုတော့တိုင်းရင်းသားအဖွဲ့အစည်းတွေကလက်မခံဘဲပယ်ချခဲ့တယ်ဆိုတာကိုထိုင်းနိုင်ငံထုတ် The Nation သတင်းစာမှာဖော်ပြပါတယ်ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့ကမ်းလှမ်းချက်ကိုတချို့အဖွဲ့အစည်းတွေကအကြောင်းမပြန်သေးတဲ့အကြောင်းကိုလည်း KNU ကရင်မျိုးသားစီယုံပါဝင်တိုင်းရင်းသားသတင်းရက်ွက်တချို့က VOA ကိုပြောပါတယ်စစ်ကောင်စီပြောခွင့်ရဘက်ကတော့ထိုင်းနိုင်ငံအနေနဲ့စန့်ကျင်ဘက်အဖွဲ့အစည်းတွေကိုအားပေးတာမျိုးမလုပ်သင့်ဘူးလို့တုံ့ပြန်ထားပါတယ်ရှင်